မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအားပေးဖို့နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းကြီးတွေကိုအမေရိကန်ပြည်ထောင်စုကအထောက်အကူပေးတဲ့နေရာမှာရဲကူချောမွေဈေးမဲ့ဥပဒေတရပြဋ္ဌာန်းဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကအောက်တိုဘာလ5ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။နှစ်90ကျော်ကြာအာဏာချုပ်ကန်ခဲ့တဲ့စစ်အစိုးရကနေအရက်သားအစိုးရပြောင်းလဲဖွဲ့စည်းပြီးတဲ့နောက်နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေပို့ပြီးတော့ခိုင်မာလာစေဖို့အားပေးတဲ့အနေနဲ့မြန်မာနိုင်ငံပေါ်အမေရိကန်အစိုးရကအရင်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပါတယ်။ American Congress လို့တော်ရဲ့သဘောတူညီမှုရပြီးတဲ့အခါအခုလိုသမ္မတလက်မှတ်ရေးထိုးခဲ့တဲ့ဥပဒေကိုပြဋ္ဌာန်းရင်နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းကြီးတွေမှာရှိတဲ့ American ကိုယ်စားလှယ်တွေအနေနဲ့မြန်မာနိုင်ငံကိုကမ္ဘာ့ဘဏ်စတဲ့နိုင်ငံတကာအဖွဲ့ကြီးတွေကနေကူညီထောက်ပံ့မှုတွေပေးနိုင်မှုပို့ပြီးတော့လမ်းပွင့်သွားမှာဖြစ်ပါတယ်။ဒီဥပဒေကိုအကောင့်ထည့်ဖို့ခြင်းအားဖြင့်ကမ္ဘာစည်းဝါးရေးနဲ့ဆက်ပြတ်ပြီးတော့အထူးကြံဖြစ်နေခဲ့တဲ့မြန်မာနိုင်ငံမှာကောက်မွန်နဲ့အစိုးရအုပ်ချုပ်ရေးနဲ့စည်းဝါးရေးမူဝါဒတွေချမှတ်နိုင်ဖို့ပိုပြီးခိုင်မာတဲ့လုပ်ငန်းအဖွဲ့အစည်းကြီးတွေပြန်အားကောင်းလာအောင်အထောက်ပံ့နေပေးသွားနိုင်လိမ့်မယ်လို့အမေရိကန်လက်ထောက်ဗန္ဒာရေးဝန်ကြီး Neil Woolen ကပြောဆိုပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့တမိုင်းဝင်အမေရိကန်ခရီးစဉ်အတွင်းအမေရိကန်ရဲ့မြန်မာနိုင်ငံအပေါ်စည်းဝါးရေးနဲ့ဗန္ဒာရေးပိတ်ဆို့တန်ခတ်မှုရုတ်သိမ်းပေးဖို့တောင်းဆိုချက်ပြီးတရင်တစ်ပတ်အကြာမှအခုလိုဆောင်ရွက်ခဲ့တာဖြစ်ပါလေမြန်မာနိုင်ငံကအရက်သားအစိုးရရဲ့လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုအားရကျေနပ်မှုရှိတဲ့အတွက်အမေရိကန်သမ္မတအိုဘားမားအစိုးရအဖွဲ့ရဲ့အခုလိုတုံ့ပြန်ဆောင်ရွက်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါလေအခုနှစ်ဇူလိုင်လကအမေရိကန်စီးပွားရေးယင်းနှိမ့်နှံသူတွေကိုတားဆီးတဲ့တန်ခတ်ပိတ်ဆို့မှုရုတ်သိမ်းပေးပြီးတဲ့နောက် GE Coca-Cola စတဲ့အမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတွေပါတဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲဒီနောက်လပိုင်းအတွင်းစက်တင်ဘာလမှာအမေရိကန်နိုင်ငံကမြန်မာပို့ကုန်တွေအမေရိကန်ကိုတင်ဖို့ရောင်းချခွင့်ပိတ်ပင်ထားတာကိုထပ်ပယ်ဖျက်ပေးခဲ့ပါတယ်။ဒါအပြင်မြန်မာအစိုးရခေါင်းဆောင်မိုင်းကမြန်မာသမ္မတဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းတို့နှစ်ဦးရဲ့နိုင်ငံရချပိုင်ဆိုင်မှုတွေရယူခွင့်ကိုလည်းခွင့်ပြုပေးခဲ့တာဖြစ်ပါတယ်။